တူရကီနိုင်ငံအစ္စတန်ဘူမြို့လေဆိပ်မှာလူ3ဦးကအသေးခံဘုံးခွဲတိုက်ခိုက်ခဲ့တဲ့ဖြစ်ရာဟာ IS အစ္စလာမစ်စစ်သွေးကြွတွေရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုံနီလွတ်ဟာနဲ့တူနေကြောင်းနဲ့အလားတူတိုက်ခိုက်မှုမျိုးအမေရိကန်ပြည်ထောင်စုအတွင်းမှာလည်းပြုလုပ်နိုင်ကြောင်း CIA ဗဟိုထောက်လိုင်းရေးအေဂျင်စီအကြီးအကဲဂျွန်ဘရန်နန်ကသတိပေးလိုက်ပါတယ်။တူရကီလေဆိပ်ကပောက်ကွဲမှုတွေကိုကြည့်ရင်သူတို့ဟာဖောက်ခွဲရေးပစ္စည်းတွေတပ်ဆင်ထားတဲ့အင်ဂျီတွေကိုအသုံးပြုခဲ့တယ်ဆိုတာတွေ့ရှိရမှာဖြစ်ပြီးအဲ့ဒီအင်ဂျီတွေကိုပြုလုပ်ဖို့သိမ်းမခက်ခဲဘူးလို့ဘရန်နန်ကယာဟူသတင်းဌာနကိုပုတ်ထူးနေမှာပြောပါတယ် IS အဖွဲ့ရဲ့လုံနိုင်စွမ်းနဲ့လူတွေအတက်နိုင်ဆုံးအများဆုံးသိကြအောင်ပြည်ပနိုင်ငံတွေမှာသူတို့ရဲ့လှုပ်ဆောင်နိုင်စွမ်းကိုထောင်လိုင်းရေးလုပ်ငန်းလှုပ်ဆောင်နေသူတို့ရဲ့ရှုထောင့်ကကြည့်ပြီးစိုးရိမ်ပူပန်နေခြင်းဖြစ်ကြောင်းဘရန်နန်ကပြောပါတယ်အစ္စတန်ဘူမြို့ကအတာတုတ်လေဆိပ်မှာအင်္ဂါနေ့နောက်ပိုင်းကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကတာဝန်ယူလှုပ်ဆောင်ခဲ့တယ်ဆိုတာကိုကြေညာခြင်းမရှိသေးပေမဲ့တူရကီအစိုးရကတော့ဒါဟာ IS အဖွဲ့ရဲ့လက်ချက်လို့ပြစ်တင်လိုက်ပါတယ်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ42ဦးသေဆုံးပြီး239ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ